ရိယံတော်ဝင်ယောဂိပုညဘောင်းတို့ခင်ဗျာယောဂိသူများများကိုမြတ်ဗုဒ္ဓရဲ့ပြိပတ်အချက်မြတ်တရားကိုယေရှုရှင်လယ်ရီဆရာတော်ဖျားကြီးရဲ့ဌာမနိနာနိတ္တယခံယူခဲ့တဲ့ဓလပျော်ဝယ်ကြီးရွာသားအနာဂမ်ဆရာကြီးဆရာတက်ရဲ့နိနဲ့တမထဘာဝနာကိုယောဂိသူများကိုဒေသနာနိယနိလေးနိနဲ့ပို့ကဆောင်ခဲ့ပြီးဖြစ်ပါတယ်အဲဒီလိုယောဂိသူများကြင်ကြံကြိုးကိုပွားများအထုတ်ပြီးတဲ့အခါမှာကျွန်တော်တို့ဆရာကြီးဆရာတက်ရဲ့မူဝါဒအရတမထဘာဝနာကနေပြီးတော့ဝိပဿနာဘာဝနာကိုကူးပြောင်းပေးလေးရှိပါတယ်အခုလည်းပဲယောဂီသူများများကိုပို့ချတဲ့အခါမှာယောဂီသူများအနေနဲ့တမထတရားကိုထူထောင်ခဲ့ပြီးတော့ဟုတ်တိုင်းမှန်ရာကိုမြင်နိုင်တဲ့ယထာဘုဒ္ဓဉာဏ်ကိုရောက်ရှိပြီးဆိုပြီးတော့ယောဂီသူများကိုတမထဘာဝနာကနေပြီးတော့ဝိပဿနာဘာဝနာတရားကိုကူးပြောင်းပြီးတော့ပြီးတော့မှဖြစ်ပါတယ်အဲဒီလိုကူးပြောင်းပေးတဲ့အခါကျတော့ကူးပြောင်းကံဒီမှာကျွန်တော်တို့အစီအစဉ်အားဖြင့်ပေါ့ခொနရက်နဲ့ကျင်းပပြီးတော့သွားမှာဖြစ်ပါလေအဲဒီအစီအစဉ်များကလည်းပဲယောဂိသမများပထမစတင်ပြီးတော့ပရိကံပြုခဲ့တဲ့အတိုင်းဖြစ်ပါအဲဒီလိုပထမအစီအစဉ်များကတော့1သရဏဂုံ၃ပါးနဲ့အနန္တောအနန္တ၅ပါးကိုရှစ်ခိုးပြီးတော့မေတ္တာဖို့အမြတ်တမ်းပေးဝေမှာဖြစ်ပါတယ်။အဲဒီလိုမေတ္တာဖို့အမြတ်တမ်းပေးဝေပြီးတဲ့အခါမှာကျွန်တော်တို့ဩဃာတာဖြင့်ဖျားကြော့ပြီးတော့သီလခံယူစောင့်တည်မှာဖြစ်ပါတယ်။အဲဒီလိုသီလခံယူစောင့်တည်ပြီးတဲ့အခါမှာယောဂီတို့ကျွန်တော်တို့ရရှိထားတဲ့ယုံနာနှစ်ပါးကိုဘုရားရှင်အားဆက်ကလူသားမှာဖြစ်ပါတယ်အဲဒီလိုယုံနာတပါးကိုလူသားပြီးတဲ့အခါမှာဘုရားထာမှာကျွန်တော်တို့အားထုတ်မဲ့ကမ္မထံတရားများကိုတောင်းခံမှာဖြစ်ပါတယ်ကမ္မထံတရားများကိုတောင်းခံပြီးတဲ့အခါမှာဒီတရားတွေကိုကျင့်ကြံကြိုးကိုပွားများအားထုတ်သွားခဲ့တဲ့ဆရာကြီးဆရာသက်ကိုရှစ်ခိုးကြော့မှာဖြစ်ပါတယ်ဆရာကြီးဆရာတက်ကိုရှေခိုးကြော့ပြီးတဲ့အခါမှာကျွန်တော်တို့32ပုံမှဝိနည်းအများနဲ့အပြန်လန်တောင်းပန်ခြင်းဆိုပြီးတော့အစီအစဉ်များရကျင်းပပြီးတော့သွားမှာဖြစ်ပါလေအဲဒီလိုကျွန်တော်တို့ပရိကအစီအစဉ်များတောင်းဆောင်ရွက်ပြီးတဲ့အခါမှာဒီတရားတွေကိုပမာပြည်တော်နန္ဒတောင်းသွဲသွဲမှာတရောဝင်တရောင်ထွက်ပြီးတော့ပင်မဆင်းရဲကြီးစွာကြောက်တုံးကိုခေါင်းအောင်ပြီးတော့ရှာဖွေခဲ့သူဟာကျွန်တော်တို့ဆရာကြီးဆရာသက်ဖြစ်ပါလေဆရာကြီးဆရာသက်တရားကိုပွားများအားထုတ်တဲ့အတွက်ကြောင့်မို့လို့ဆရာကြီးဆရာသက်အကြောင်းကိုလည်းပဲသိတဲ့ပါလေဒါကြောင့်မို့လို့အနာဂမ်ဆရာသက်ကြီးလို့ဆိုတဲ့စာအုပ်ကိုဆရာကြီးဆရာကြီးဓမ္မစီယဦးထေးလိုင်ကနေပြီးတော့ရေးသားထားပါလေအဲ့ဒီရေးသားချက်မှာစာအုပ်မှာအပိုင်း၃ပိုင်းပိုင်းပြီးတော့ရေးထားတာယောဂီသူများတွေ့ကြမှာဖြစ်ပါတယ်ပထမပိုင်းကသူ့အကြောင်းဖြစ်ပါတယ်ဒုတိယပိုင်းကသူ့တရားဖြစ်ပါတတိယပိုင်းကသူ့ယေရှုဆိုပြီးတော့အပိုင်း၃ပိုင်းပိုင်းပြီးတော့ဖော်ပြထားတာကိုယောဂီသူများတွေ့ကြမှာဖြစ်ပါတယ်အခုယောဂီသူများကိုသူ့အကြောင်းကနေစတင်ပြီးတော့မိမိတို့ရဲ့ဆရာကြီးဆရာသက်ရဲ့အကြောင်းကိုသိအောင်လို့မိမိတို့ရဲ့ဆရာရဲ့အကြောင်းကိုသိအောင်ဆိုပြီးတော့ယောဂီသူများကိုစတင်ပြီးတော့ရှင်းပြသွားမှာဖြစ်ပါကျွန်တော်မရှင်းပြခင်ကလေးမှာယောဂီသူများကမိမိတို့ရဲ့နာသီဝနာသီပြမှာအာယုံပြုစိတ်ထားပြီးတော့ဝင်လေထွက်လေတို့ရဲ့ဝင်တိုင်းဝင်တိုင်းတိုးထိတဲ့နေရာမှာဘယ်လိုဖြစ်နေသလဲလို့ဘယ်လိုသိနေသလဲလို့ဆိုတဲ့အမေးစကားတွေကိုအဖြေပေးနိုင်ဖို့အတွက်စူးစမ်းတဲ့ဉာဏ်ကိုအသုံးပြုပြီးတော့ရှုမှတ်ပြီးတော့နေရမှာဖြစ်ပါတယ်အဲဒီလိုရှုမှတ်နေတဲ့အခါမှာယောဂီသမီးများဝင်လေကိုရှုသွင်းလိုက်တဲ့အခါမှာ อีเดตบ่อมูยาฤกูตีดโลถั่วฤกูชู่ทุ่ดะคามาปูนวยเดตบ่อมูยาฤกูตีปิ๊ดละเกะดโลตีเนอ่องโลตติชะปิ๊ดละชุมายามาဖြစ်ပါดีตบ่อมูยาหาปูเจนเอเจนสุเดตบ่อมูยาหาพุทธะยะเจตนาโรมาตีโซตะยะตบ่อมูยาลุยอกิตุเมียๆกูอติเป้เกะดีဖြစ်ပါเด အဲ့ဒီပူတဲ့အဲ့တဲ့ကိုတိပြီးတဲ့အခါကျတော့ပူတဲ့အဲ့တဲ့ဆိုတဲ့တိဇောတတ်ရဲ့သဘောအမူအရာကိုမမှတ်ဖဲနဲ့နာသီးဝနာသီးပြားမှာအာယုံပြုတ်ပြီးတော့ဝင်လေထွက်လေတို့ရဲ့အပေါ်မှာရှုမှတ်ပြီးတော့နေတဲ့အခါကျတော့ဝင်လေထွက်လေတို့ရဲ့ထိပိုက်ပါများလာတဲ့အခါကျတော့ထိမှန်မသိတဲ့သဘောထူလာတဲ့သဘောထုံလာတဲ့သဘောတောင့်လာတဲ့သဘောတင်းလာတဲ့သဘော ကြိုက်ခဲနာခြင်းနဲ့သဘောအမူအရာတွေမြင်တွေ့ပြီးတော့လာမှာဖြစ်ပါဒီသဘောအမူအရာဟာငကူကနာသီးဝနာသီးပြားဆိုတာပျော့ပြောင်းတဲ့သဘောအမူအရာတွေရှိပေမဲ့အဲ့ဒီလိုဝင်လေထွက်လေတို့ရဲ့ထိပါများလာတဲ့အခါမှာထူတယ်ထုံတယ်ကျင်တယ်ကြိုက်တယ်ခဲတယ်တောင့်တယ်တင်းတယ်ဆိုတဲ့ကြိုက်ခဲနာခြင်းနဲ့ဆိုတဲ့သဘောအမူအရာတွေဟာမာတဲ့သဘောဖြစ်တဲ့အတွက်ကြောင့်မလို့အဘိဓမ္မာဒေသနာတော်ကပြတယ်မ ဒီတရားရဲ့သဘောပထဝီတရားရဲ့သဘောအမှုရာတွေကိုမြင်တွေ့ပြီးတော့လာတဲ့အခါကျတော့ယောဂီတို့များမမဖဲနဲ့နောက်ထပ်ဘယ်လိုထူးခြားမှုရှိအောင်မလဲလို့မိမိရဲ့နာသီးဝနာသီးများမှာစူးစမ်းတဲ့ညံကိုအသုံးပြုပြီးတော့ရှုမှတ်တဲ့အခါကျတော့မိမိရဲ့နာသီးဝနာသီးများမှာဝင်လေထွက်လေတို့ရဲ့ဝင်တိုက်ထွက်တိုက်မှုကြောင့်လှုပ်ရှားတဲ့သဘောအမှုရာလေးတွေ ရင်းရင်ပြီးတော့နေတဲ့သဘောအမှုရာလေးတွေကိုင်းညွတ်ပြီးတော့နေတဲ့သဘောအမှုရာလေးတွေလှုပ်ရှားနေတဲ့သဘောအမှုရာခုံနေတဲ့သဘောအမှုရာရွာရွာမောင်းမောင်းနေတဲ့သဘောအမှုရာရရန်ပြီးတော့နေတဲ့သဘောအမှုရာစတဲ့သဘောအမှုရာတွေကိုယောဂီသမားများရဲ့နာသီးဝနာသီးများမှာယောဂီသမားများစူးစမ်းကြည့်မယ်ဆိုရင်တွေ့နိုင်မြင်နိုင်မှာဖြစ်ပါတယ်အဲ့ဒီသဘောအမှုရာတွေဟာလေးရဲ့သဘောအမှုအရာ တွန့်ကန်တယ်ထောက်ကန်တယ်ဆိုတဲ့သဘောအမှုရာဖြစ်ပါအဲ့ဒီအတွေ့အထိနဲ့သိနိုင်တဲ့သဘောအမှုရာတွေဆိုတဲ့ပထဝီတတ်တွေသောတာဝါယောတတ်တို့ရဲ့သဘောအမှုရာတွေကိုထင်ရှားစွာသိနိုင်ဖို့အတွက်ယောဂီတို့များကလေ့ကျင့်ပြီးတော့ရှုမှတ်ပြီးတော့နေကြရမှာဖြစ်ပါတယ်ရှုမှတ်ပြီးတော့နေလိုက်ကြပါယောဂီတို့ရဲ့ကျွန်တော်တို့ရဲ့ အားထုတ်ခဲ့တဲ့ကမ္မထံတရားဟာကမ္မထံဆရာကြီးအနာဂံဆရာကြီးဆရာတဲ့ဗမာပြည်တော်နန္ဒတောင်တွယ်သွယ်မှာကျင့်ကြံကြိုးကိုပွားများအားထုတ်ခဲ့ပြီးတော့မှယောဂီတို့ကျွန်တော်တို့ကအခုဘယ်တော့ဘယ်တောင်မှမသွားရဘဲနဲ့အခုတို့အားထုတ်နိုင်ရင်ဖြစ်ပါတယ်အဲဒီလိုအားထုတ်နိုင်အောင်လို့ဆရာကြီးဆရာတဲ့ဖြစ်လာမဲ့မောင်ဖုတက်ကလေးကိုရန်ကုန်မြို့တစ်ဖက်ကမ်း လာပြောဝဲကြီးလို့အမိရတဲ့ပြောဝဲကြီးရွာမှာအဖအူကျော်တို့အမိဒုံဝေဥတို့ကနေပြီးတော့မှထောင်၂၃၅ခုနဲ့ဝါကောင်လာပြေကျော်၃ရက်နေမှာဩဒတ်တာတာကြီးအဖြစ်နဲ့ဖွားမြောက်တန့်စင်ခဲ့ပါတယ်အဲဒီလိုမောင်ဖုတက်ကလေးကိုဖွားမြောက်တန့်စင်လာခဲ့ပြီးတော့မှမောင်ဖုတက်နဲ့အတူညီကိုမောင်နှမများကတော့မောင်ဖုပါမောင်ဖုထွန်း မဖွားရင်ဆိုပြီးတော့ညီကိုမောင်နှမလေးယောက်ထွန်းကားခဲ့ပါတယ်။မောင်ဖုတက်လူတွေရဲ့မိသားစုအခြေအနေကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲမောင်ဖုတက်တို့ရဲ့မိသားစုဟာပျော်ဝဲကြီးရွာမှာချမ်းသာသူများလည်းပဲမဟုတ်ကြသလိုဆင်းရဲသူများလည်းပဲမဟုတ်ကြပါဘူး။ချမ်းလည်းမချမ်းသာဘူး။ဆင်းလည်းမဆင်းရဲဘူးဆိုတော့စားနိုင်တောက်နိုင်ဘဝပေါ့။အဲဒီလိုစားနိုင်တောက်နိုင်ဘဝနဲ့ပျော်ဝဲကြီးရွာမှာ ပြော်တပြုံမြုံမော်တပြုံမြုံနဲ့မောင်နဲ့နှမသားနဲ့အမိရွှင်ရွှင်မြူးမြူးချစ်ချစ်ခင်ခင်နေထိုင်လာခဲ့ကြပြီမဲ့မောင်ဖုတက်လေးတို့ရဲ့မိသားစုမှာအဆိုးဘက်ကထိုးနှက်ပြီးတော့ဝင်ရောက်လာခဲ့ပါတယ်ဘယ်လိုအဆိုးဘက်ကထိုးနှက်ပြီးတော့ဝင်ရောက်လာသလဲဆိုတဲ့အခါမှာမောင်ဖုတက်ကလေး၃၂အရွယ်ရောက်တဲ့အခါမှာဖခင်ဖြစ်သူဥကျော်တို့ဟာတည်ခြင်းတရားကိုမလွန်ဆန်နိုင်တဲ့အတွေ့အကြုံမလို အနိစ္စရောက်တယ်ဆိုတော့အိမ်တော်တစ်ခုမှာ အိမ်တော်ဦးစီးကွယ်လုံးအနိစ္စရောက်သွားတယ်ဆိုတော့အကွက်မဲ့တဲ့ကြံပယံမရာဆိုတယ်လို့ပါပဲအထင်းအသိင်းကင်းမဲ့သွားတဲ့အတွေ့အကြုံမလို့မဟုတ်တဲ့လူတွေရဲ့မိသားစုမှာစီးပွားရေးတွေကြဆင်းပြီးတော့လာခဲ့ပါတယ်အဲဒီလိုစီးပွားရေးတွေကြဆင်းပြီးတော့လာပြီဆိုတော့ချမ်းသာသူများဆိုရင်တော့လည်းပဲစီးပွားရေးတွေရှိုးကြသွားတဲ့အခါမှာစားနိုင်တောင်းနိုင်ရှိတယ်လို့ဆိုနိုင်ပေမဲ့မဟုတ်တဲ့လူတွေရ ဒီတရားရှင်းပြီးတော့လာတဲ့အခါကျတော့ဆင်းရဲတွင်ကိုတက်ဆင်းပြီးတော့သွားရစမြဲပဲဖြစ်ပါတယ်အဲဒီလိုမဟုတ်တဲ့လေလို့မိသားစုဆင်းရဲတွင်ကိုတက်ဆင်းပြီးတော့လာရပြီဆိုတော့မိခင်ဖြစ်သူတွင်ငွေဥဟာဖာဇူတာသမီးလေးယောက်တို့နဲ့အတူစီးပွားရေးကြီးကြာဆင်းပြီးတော့လာတဲ့အခါမှာပျော်ဝယ်ကြီးရမှာအကျော်ကျော်ပြီးတော့ရောင်းရတဲ့ဘဝကိုရောက်ခဲ့ရပါတယ် မိခင်ဖြစ်သူအကျော်တဲ့ဘဝကိုရောက်တယ်ဆိုတော့ဒါကြီးဖြစ်တဲ့မဟုတ်တဲ့ကလေးဟာအကျော်တဲ့ဘဝကိုရောက်ခဲ့ရပါတယ်အဲဒီလိုအကျော်တဲ့ဘဝကိုရောက်လာတဲ့အခါကျတော့အသက်အရွယ်ကကြီးမယ်ဆိုလို့ရှိရင်လည်းပဲကာလာသာရွယ်လေးရောက်ရှိပြီးတော့လာခဲ့တဲ့အတွေ့အကြုံမို့လို့အကျော်လို့အော်ပြီးတော့မယောင်းရဲတာကြောင့်နမဖြစ်သူမဖွားရင်ကိုလက်တပတ်ကတွေးပြီးတော့ အကျော်တော်ကိုပခုံးပေါ်မှာထမ်းကနမဖြစ်သူမဖွားရင်ကနေပြီးတော့အကျော်အကျော်လူအော်ပေးတဲ့အတန်နဲ့ရွာတင်လဲလှဲ့လဲရောင်းချပြီးတော့မိခင်နဲ့ညီကိုမောင်နှမများကိုဝိုင်းဝန်းပြီးတော့လောက်ကင်ကျွေးမွေးခဲ့ရပါတယ်အဲဒီလိုအကျော်တဲ့ဘဝနဲ့ပြောဝေရွာမှာလှဲ့လဲရောင်းချပြီးတော့အမိကိုကူညီပြီးတော့ လောက်ကင်ပေးနေတဲ့မောင်ဖို့တဲ့လေးဟာနှွေကာလရောက်တဲ့အခါမှာပျော်ဝယ်ကြီးရွာဆိုတာကယွမ်းနီးချုပ်သက်တွေကလည်းပဲကြေးရွာငယ်လေးတွေဖြစ်တဲ့အတွက်ကြောင့်မလို့ပျော်ဝယ်ကြီးရွာမှာနှွေကာလရောက်တိုင်းစပားတွေကိုဒိုင်ဖွင့်ပြီးတော့ဝယ်လေးရှိပါတယ်အဲဒီလိုဒိုင်ဖွင့်ပြီးတော့ဝယ်တဲ့အခါမှာစံသက်တွေတူလာရုံတွေကဝယ်တာမဟုတ်ဘဲနဲ့ကွင်းတိုင်ဖွင့်ပြီးတော့ဝယ်လေးရှိပါတယ်ကွင် ပုံပြီးတော့စုဆောင်ပြီးတော့ထားပါတယ်။မိုးကလာရောက်ခံသည့်အချိန်ကရောက်တဲ့အခါကျတော့မှအမိုးကအကူရောက်ရှိရေးအတွက်ဒီစဘာတွေကိုစံသက်တွေတူလောင်ရုံတွေကိုတည်ယူတဲ့လုပ်ငန်းပေါ်ပေါက်ခဲ့ပါတယ်။အဲဒီလိုပေါ်ပေါက်လာတဲ့အခါမှာယခုကဲမှလို့မော်တော်ယာဉ်တွေမြောင်မြောင်များများမရှိတဲ့အတွက်ကြောင့်မို့လို့မော်တော်ကားတွေနဲ့တေဆောင်နိုင်ခြင်းမရှိခဲ့ပါ။နွားနှာခေါင်လှည့်သည်စီ စဘာ25ဒင်းသာပါတဲ့လှဲတွေနဲ့တည်ယူပို့ဆောင်ရေးလုပ်ငန်းကိုကျွန်တော်တို့ဆောင်ရွက်ကြပါတယ်။အဲ့ဒီလိုဆောင်ရွက်တဲ့အခါမှာမောင်ဖိုးသက်လေးဟာလှဲသည်စီမှာတစ်ခေါက်သာရတဲ့လှဲဦးစီးလေးဘွားကိုလုတ်ကင်ပြီးတော့လည်းပဲမိခင်နဲ့ညီကောင်မောင်တို့မှမများကိုလုတ်ကင်ကျွေးမွေးခဲ့ပါတယ်။အဲ့ဒီလိုလှဲဦးစီးလေးဘွားကိုຫນွေကာလမှာလုတ်ကင်ကျွေးနိုင်ပေမဲ့မိုးကာလရောက်လာပြီဆိုတော့စဘာ တဲ့နေရာမျိုးမဟုတ်ပါဘူး။အောက်ရဆိုတော့ကျွန်းတို့နေထူပြောတဲ့အတွက်လက်မောင်းနဲ့အလုပ်လုပ်လို့မရတော့။အဲ့ဒီအချိန်မှာမောင်ဖို့တက်လေးဘာကိုလုပ်ရလဲဆိုရင်အဲ့ဒီစံသက်တွေသူ့လောင်ယုံတွေမှာစုစည်းပြီးတော့ထားခဲ့တဲ့စဘာတွေကိုကျွန်တော်အခုနေထိုင်တဲ့ဒလအန်ကြီး6နဲ့ကိုတည်ယူပို့ဆောင်ရေးလုပ်ငန်းတွေကိုလုပ်ရမယ်။အဲ့ဒီတည်ယူပို့ဆောင်ရေးလုပ်ငန်းတွေလုပ်တဲ့ခါကျတော့တာမန်ကြီးတွေတုတ်ကင်းကြီးတွေနဲ့စဘာတွေကိုပျော်ပွဲကြီးရွာကနေပြီးတော့ဒလချောင်းတွင်းကိုအရောက်ပို့ပြီးတော့ဆန်သက်တွေမှာပြည့်သွင်းရတာဖြစ်ပါတယ်။အဲ့ဒီလိုမောက်ဖို့တက်လေးဟာအသက်အရွယ်ငယ်ငယ်ရွယ်ရွယ်နဲ့တာမန်ဦးကြီးတုတ်ကင်းဦးစည်းဘွားကိုလုပ်ကင်ပြီးတော့မြစ်ပြင်ကျဲမှာလှိုင်းနေထူတတ်တဲ့နေရာတွေမှာတွာလာလှုပ်ရှားပြီးတော့နေရတဲ့အခါမှာမောင်ဖိုးတက်လေးရဲ့ကြိုးစားမှုယူသားမှုဖြတ်လတ်မှုအကျင့်စာရိတ္တကောင်းမှုရိုင်းမင်းကူမှုညင်မှုတွေကြောင့်ဆန်သက်တထေးကမြင်တွေ့ပြီးတော့လာတဲ့အခါကျတော့မောင်ဖိုးတက်ကိုခေါ်ပြီးတော့မောင်ဖိုးတက်ရေလာပေါင်းကွာမင်းနဲ့ငငယ်ရွယ်ရွယ်လေးရှိသေးတယ်ကွာလိုက်နေလေဒီကြားထဲမှာကျေဝန်းလာတဲ့မြစ်ပြင်မှာအခုလိုတက်ဆွန့်ဆံများစ စဘာရွေကိုတည်ယူပို့ဆောင်ရေးလောက်ရတယ်တာမဥစည်းတုတ်ခင်းဥစည်းဘွားကိုလောက်ကင်ပြီးတော့နေတာမကြည့်ရပါဘူးကွာမရှုစိတ်ပါဘူးကွာဒါကြောင့်မို့လို့မင်းတာမဥစည်းတုတ်ခင်းဥစည်းဘွားကိုမလုပ်ဖဲနဲ့ငါ့ဆန်ချက်မှာပဲတာလီစီရေးလောက်ပါလို့ဆိုပြီးတော့တာဝင်ပေးခဲ့ပါတယ်တာလီစီရေးဆိုတာလည်းပဲဆိုင်ဒီစဘာအီဒီအတင်းချပြုလုပ်တဲ့အခါမှာဒုတ်ချောင်းလေးတွေနဲ့ရေတွက်ပြီးတော့မှတ်သားရ ရတယ်ဒါလီစည်းဘဝကိုလောက်ကင်ပြီးတော့လည်းပဲမိခင်နဲ့ညီကောင်မောင်တို့မှများကိုမောင်ဖုတ်သက်လေးဟာလောက်ကင်ကျွမ်းမွေးခဲ့ပါတယ်အဲ့ဒီလိုမောင်ဖုတ်သက်လေးရဲ့ဆန္ဒကြတာရတဲ့လဇာနဲ့မောင်ဖုတ်သက်လေးရဲ့အစားအသောက်ကိုကြည့်မယ်ဆိုရင်လည်းပဲဆန်သက်မန်နေဂျာရဲ့ခွင့်ပြုချက်အရဆိုင်တွေကိုတည်ဆောင်တဲ့အခါမှာပေါက်ပြဲကြတဲ့ဆန်တွေကိုတပြက်သေးပြီးတော့ရရှိခဲ့တဲ့ဆန်တွေကိုပြာတီးပြီးတော့မောင်ဖုတ်သက်ကလေးစားဖို့ခွင့်ပြုချက်ရခဲ့ပါတယ်။သို့တော်လည်းပဲမောင်ဖုတ်သက်လေးဟာအဲဒီဂျာလူဆန်ကိုတခါတလေမှသာစားရပါတယ်။ဆန်သက်မှာလာရောက်ပြီးတော့ကြိတ်ခွဲကြတဲ့ကုံတဲ့ပွဲစားများတောင်သူလေသမားကြီးများကနေပြီးတော့မောင်ဖုတ်သက်ကလေးစားဖို့အတွက်ဆန်ကောင်းတွေကိုပေးပြီးတော့သွားတဲ့အတွက်ကြောင့်ဖြစ်ပါတယ်။အဲဒီလိုဆန်အနေနဲ့ပြေဆုံးလာတဲ့အခါကျတော့လည်းပဲဟင်းအနေနဲ့ကြည့်မယ်ဆိုလို့ရှိရင်လည်းပဲမောင်ဖုတ်သက်လေးဟာဘဲဥတချမ်းကိုဘဲဥတလုံးကိုမနဲ့တချမ်းညတချမ်းစားပြီးတော့ငပိခင်နဲ့စားရတာများပါတယ်အဲဒီလိုအစားဆင်းရဲခံပြီးတော့မောင်ဖုတ်သက်လေးဟာမိခင်နဲ့ညီကောင်မောင်တို့အများကိုလောက်ကင်ကျွေးမွေးခဲ့ပါတယ်အဲဒီလိုဆင်းဆင်းရဲရဲအပင်ပန်းခံပြီးတော့လုပ်ငန်းတွေရဲ့ပေါ်မှာတက်တက်ကြွကြွရိုးရိုးသားသားကျူးကျူးဆာဆာနဲ့ကြင်ကြံကျူးကုတ်ပြီးတော့နေတဲ့အတွက်ကြောင့်လုပ်ငန်းကျွမ်းကျင်လာတဲ့နဲ့အမြဆန်းဆက်တတိကလည်းပဲမောင်ဖုတ်သက်ကလေးကိုလာစား12ကျကနေပြီးတော့15ကျ15ကျကနေပြီးတော့18ကျ18ကျကနေ20 20ကနေပြီးတော့အစိတ်တိုင်းအောင်လို့လာစားတွေကိုတိုးမြင့်ပြီးတော့ပေးခဲ့ပါတယ်အဲဒီလိုလာစားတွေတိုးမြင့်ပြီးတော့ရလာတဲ့နဲ့အမြမဖို့တက်လေးရဲ့လုပ်ငန်းပမာဏဟာလည်းပဲကျွမ်းကျင်ပြီးတော့လာခဲ့ပြီဖြစ်ပါအဲဒီလိုကျွမ်းကျင်လာတာမှဆန်တဘာရဲ့အရေးအတွေးတူကိုပါမဖို့တက်လေးဟာကျွမ်းကျင်ကျင်ကျင်လိမ့်လိမ့်မှမှရှိပြီးတော့လာတဲ့အခါကျတော့ဆန်တတတေးကနေပြီးတော့မဖို့တက်ကလေးကိုခေါ်တယ်မဖို့တက်ရေလာပါဦးကွာမင်းလည်းပဲပျော်ဝယ်ကြီးရွာကနေပြီးတော့အခုတို့ရှိမှလာရောက်ပြီးတော့လူဆန်သက်မှာအလုတ်လုတ်တဲ့အခါကျတော့အတွေ့အကြုံတွေများရပြီးဆန်သဘာအရေးသွေးတွေကိုလည်းပဲသိပြီးမင်းတို့ပြောပွဲကြီးရွာဆိုတာကတော့သဘာသိပ်ထွက်တာပဲကွာရွာနီးချုပ်ဆက်ကလည်းပဲကြီးရွာတွေဆိုတော့မင်းတို့ရွာမှာပဲသဘာတွေကမြောက်မြောက်များများရတယ်ဒါကြောင့်မလို့သဘာကြီးပဲကွာစကားသဘာအိုးပဲကွာဒါကြောင့်မလို့မင်းရွာပြန်ပြီးတော့သဘာဝယ်ကြီးရရှိတဲ့သဘာတွေကိုမင်းငါဆန်တဲ့မှာလာရောက်ပြီးတော့ကြိတ်ခွဲကြိတ်ခွဲလို့ရတဲ့ဆန်တွေဖြစ်ပေါ်လာတဲ့အခါကျဆန်တွေကိုပြန်လေရောင်းချဆိုပြီးတော့ငွေကြေးပမာဏတွေထုတ်ပေးတဲ့အတွက်ကြောင့်မလို့မောင်ဖုတ်တဲ့လေးဟာငွေထုတ်ပိုက်ပြီးတော့ပျော်ဝယ်ရွာကိုပြန်ခဲ့ပါတယ်အဲဒီလိုပျော်ဝယ်ရွာကိုပြန်ခဲ့ပြီးတော့ပျော်ဝယ်ရွာမှာမိမိရဲ့ကြိုက်နှစ်တဲ့ရာဆန်သဘာတွေကိုပြန်လေပြီးတော့ဝယ်ယူပါတယ်ရခဲ့တဲ့သဘာတွေကိုတမန်တွေနဲ့တင်လာခဲ့ပြီးတော့မှမိမိရဲ့စံတဲ့တတိယဆက်မှာစံကြိတ်ခွဲပါအဲ့ဒီလိုကြိတ်ခွဲလို့ရရှိခဲ့တဲ့စံတွေကိုတဆင့်ပြန်လဲရောင်းချတဲ့အတွက်ကြောင့်မလို့မောင်ဖုတ်တဲ့လေးဟာစံကုံတယ်လေးဘွားကိုရောက်ခဲ့ရပါတယ်ကုံတယ်ဆိုတဲ့အခါကျတော့များများဝယ်များများရောင်းအမျက်များများရလာတဲ့အခါကျတော့မောင်ဖုတ်တဲ့လေးတို့ရဲ့မိသားစုဟာစီးပွားရေးတွေအသင့်အတင့်ပြေလည်လာခဲ့ပြီးတော့မရှိမစားဆိုတဲ့လူလတ်တန်းသားဘွားကိုပြန်လေပြီးတော့ရောက်ရှိလာသလိုမောင်ဖုတ်တဲ့လေးဟာလုပ်ငန်းတွေကျွမ်းကျင်သလိုအသက်အရွယ်ကလည်းပဲရင့်ကျက်ပြီးတော့လာတဲ့နဲ့အမြမိဖများရဲ့ခွင့်ပြုချက်အရဘုရားတကာဥဖုတ်တဲ့ဖြစ်မဲ့မောင်ဖုတ်တဲ့လေးဟာတရွာဒီနေအဖအူသိန်းအမိတော်သူသားတို့ရဲ့တမိသုံးဖြစ်တဲ့ဒေါ်ခင်ရဲ့ဒေါ်ရင်ရဲ့ဒေါ်မြင့်ရဲ့ဆိုတဲ့သမီးသုံးယောက်နဲ့မှအငယ်ဆုံးသမီးဖြစ်တဲ့ဒေါ်မြင့်နဲ့အကြောင်းဆက်ပေါင်းဖက်ပြီးတော့ နေခဲ့ပါတယ်အဲ့ဒီလိုမောင်နှံနှမသားနဲ့မိပျော်တပြုံးပြုံးမော်တပြုံးပြုံးနဲ့စီးပွားရေးတွေကလည်းပဲအရှင်ပြေလာတဲ့အခါမှာအိမ်အောင်တဲ့ရလာသည်နဲ့အမြသမီးဖြစ်သူမလညော့သားမောင်ရင်မောင်ဆိုတဲ့သားသမီးနှစ်ယောက်ထွန်းကားခဲ့ပါတယ်အဲ့ဒီလိုသားသမီးနှစ်ယောက်ထွန်းကားခဲ့ပြီးတော့မောင်နှံနှမသားနဲ့အမိပျော်ပျော်ရွှင်ရွှင်ပျော်တပြုံးပြုံးမော်တပြုံးပြုံးနဲ့နေလာခဲ့ပြီမဲ့မောင်ဖိုးသက်လေးတို့ရဲ့မိသားစုအတွက်အဆိုးဘက်ကထိုးနှက်ပြီးတော့ဝင်ရောက်လာခဲ့ပြန်ပါတယ်ဘယ်လိုအဆိုးဘက်ကထိုးနှက်ပြီးတော့ဝင်ရောက်လာလဲဆိုတဲ့အခါမှာဘုံလုံးတလက်ငပြန်တလက်ဆိုတဲ့အတိုင်းမဲ့ရေရည်ကြီးတဲ့အခါမှာဘုံလုံးကြီးကမျောလာအဲ့ဒီလိုမျောလာတဲ့အခါမှာငပြန်လေးကပြေးပြီးတော့ခုန်တက်လိုက်တဲ့အခါကျတော့အပေါ်ရောက်သွားတဲ့အခါမှာအပေါ်ကလေးပြီးတော့ဘုံလုံးကြီးလေးကလဲပြီးတော့သွားတဲ့အခါမှာငပြန်ကအောက်ရောက်လိုက်ဘုံလုံးကြီးကအပေါ်ရောက်လိုက်ငပြန်ကအပေါ်ရောက်သွားလိုက်ဘုံလုံးကြီးကအောက်ရောက်သွားလိုက်အဲ့ဒီလိုဘာတပြန်ကြားတပြန်ဖြစ်ပြီးတော့နေတကယ်သူပဲမောင်ဖိုးတလေးတို့ရဲ့မိသားစုဟာလည်းပဲစီးပွားရေးတွေအရှင်ပြေလာတဲ့အခါကျတော့အခုလိုအဆိုးဘက်ကထိုးနဲ့ပြီးတော့ဝင်ရောက်လာတာကပျော်ဝယ်ကြီးရွာမှာကာလဝမ်းယောဂါကြီးဆက်ရောက်ပြီးတော့လာခဲ့ပါတယ်။အဲဒီလိုကာလဝမ်းယောဂါကြီးဆက်ရောက်ပြီးတော့လာတဲ့အခါကျတော့ပျော်ပွဲကြီးရွာမှာအသေးပြောက်တွေကများလိုက်တာ။တချို့ဆိုရင်တိန်အောင်လုံးဆွေမျိုးတွေပြုတ်ပြုတ်ပြုံးပြီးတော့သွားတယ်လို့။တချို့ကျတော့လည်းပဲတစ်ယောက်ကြံနှစ်ယောက်ကြံအထီးကြံဘဝကိုရောက်ရှိပြီးတော့လာခဲ့ပါတယ်။အဲဒီလိုကာလဝမ်းယောဂါပြည်တွေဆက်ရောက်ပြီးတော့နေတဲ့အခါမှာဆရာကြီးဆရာတက်တို့ရဲ့ပျော်ဝေးကြီးရွာကိုကြည့်မယ်ဆိုလို့ရှိရင်လည်းပဲကြီးတွေကလည်းပဲတအားအားခွေးတွေကလည်းပဲတအူအူကောင်းကင်ကုန်ပေါ်ကြည့်တဲ့အခါမှာလည်းပဲလရတွေကပြန်ဝဲပြီးတော့ပျော်ဝေးကြီးရွာဟာအမင်္ဂလရွာကြီးဖြစ်ပြီးတော့နေခဲ့ပါတယ်အဲ့ဒီလိုဖြစ်နေတဲ့အချိန်ခါမှာပဲဆရာကြီးဆရာတက်တို့ရဲ့မိသားစုရဲ့အတွင်းမှာလည်းပဲဒီကာလဝမ်းရောကတွေဆက်ရောက်ပြီးတော့လာခဲ့ပါရည်ရည်ရတတူရဲ့မိသားစုမှာအကြီးမှုဖြစ်တဲ့ဒေါခင်ရဲ့ခင်မွန်းဦးကေကနေစတင်ပြီးတော့ဦးကေတို့ဒေါခင်တို့ဟာအဲဒီကာလဝမ်းယောဂါနဲ့ပဲကွယ်လွန်အနိစ္စရောက်သွားခဲ့ပါလေအဲဒီလိုဦးကေနဲ့ဒေါခင်နဲ့ကွယ်လွန်အနိစ္စရောက်လို့မှရက်မလက်ခင်မှာပဲသမီးဖြစ်သူမလညွန်းနဲ့အဖော်ရစီရန်အတွက်သူမဖြစ်သူမချစ်မြိုင်ကိုခေါ်ထားတဲ့ခါမှလည်းပဲမချစ်မြိုင်ဟာလည်းပဲကာလဝမ်းယောဂါနဲ့ပဲကွယ်လွန်အနိစ္စရောက်ခဲ့ရပြန်ပါတယ်မချစ်မြိုင်ကွယ်လွန်အနိစ္စရောက်ခဲ့ပြီးတော့မှမကြခင်မှာပဲတားပြစ်သူမောင်ရံမောင်ဟာလည်းပဲဒီကောင်ဝမ်းယောဂါနဲ့ကွယ်လွန်အနိစ္စရောက်ပြီးတော့သွားတဲ့သွားခဲ့ပါအဲ့ဒီလိုတားပြစ်သူမောင်ရံမောင်ကွယ်လွန်အနိစ္စရောက်ခဲ့ပြီးတော့သမီးဖြစ်သူမလညွန်းဟာလည်းပဲဝမ်းလေးတစ်ခါနှစ်ခါသွားပြီးတော့ဝင်းနေမဲ့မအီမသားတွေဖြစ်ပြီးတော့ဘိုက်နာလာတဲ့အတွက်ဥပုဒ်ရဲ့ရင်ဝင်နှင်းကိုပြေးဝင်လာခဲ့ပြီးတော့အဖေရဲ့သမီးကိုမကယ်နိုင်တော့ဘူးလားလို့ဆိုပြီးတော့ဝမ်းလေးတစ်ခါနှစ်ခါသွားယုံနဲ့ပဲသမီးမလာညွန့်ဟာလည်းပဲဆရာကြီးရဲ့လက်ပေါ်မှာပဲကွယ်လွန်အနိစ္စရောက်ခဲ့ပါတယ်အဲဒီလိုသမီးဖြစ်သူမလာညွန့်မိမိရဲ့လက်ပေါ်မှာကွယ်လွန်အနိစ္စရောက်တယ်လို့ဆိုတဲ့အခါကျတော့ဆရာကြီးဆရာတက်ဟာမိမိရင်ထဲမှာအပူမီးတွေတောက်လောင်ပြီးတော့အပူတွေကိန်းခဲ့ပါတယ်အဲဒီလိုအပူမီးတွေတောက်လောင်ပြီးတော့အပူကိန်းခဲ့တဲ့အတွက်အပူငိမ့်တဲ့တရားကိုရှာလို့တဲ့သန္ဓေတွေဖြစ်ပေါ်လာတဲ့အတွက်ပျော်ဝယ်ကြီးရွာမှာရောက်ရှိပြီးတော့နေတဲ့ပရိစီယာညွန့်ထာမှာပရိစိတ်နီးတွေကိုတင် जा တက်မြောက်ခဲ့ပါတယ်အဲဒီလိုပရိစိတ်နီးတွေကိုတင် जा တက်မြောက်ပေမဲ့မိမိရဲ့ရင်ထဲမှာကိန်းပြီးတော့နေတဲ့အပူမီးတွေဟာမငိမ့်ရှာဘူးဒါကြောင့်မလို့အပူငိမ့်တဲ့တရားကိုရှာလို့တဲ့အတွက်ဇနီးဖြစ်သူတော်မြင်ထာမှာခွင့်ပါမင်းမြေငတ်ရင်ွဲမှာသမီးမလာညော့ကွယ်လွန်တဲ့အချိန်ကနေစတင်ပြီးတော့ရင်ွဲမှာအပူမီးတွေတောက်လောင်ပြီးတော့အပူတွေကိန်းပြီးတော့နေခဲ့တယ်ဒါကြောင့်မလို့အပူငိမ့်တဲ့တရားကိုရှာလို့တဲ့ဆန္ဒတွေတဖွားဖွားဖြစ်ပေါ်ပြီးတော့နေတဲ့အတွက်ငါ့ကိုအပူငိမ့်တဲ့တရားကိုရှာခွင့်ပြုပါလို့ဆိုပြီးတော့တောင်းပန်တဲ့အခါကျတော့ဇနီးဖြစ်သူတော်မြင်ကလည်းပဲပြောတယ်ကိုဖုတဲ့ရဲ့ရှင်ကဝေးဝေးလန်လန်သွားပြီးတော့ရှာမနေပါနဲ့တည်တော်သူကြာရင်မိပါပျောက်တော်သူရှာရင်တွေးပါမယ်လို့ جماعه ကကုလလွယ်ဆယ်လလွယ်ပြီးတော့ဖွားလာရတယ်မိခင်ပါလို့ဆိုပြီးတော့ ပဲလူပင်ပြောတော့လည်းပဲတောင်းမဲ့မိခဲ့တရရဲ့ဆိုသလိုပဲဆရာကြီးဆရာတဲ့ဟာမိမိရင်သွင်းမှာဂိတ်နေတဲ့အပူမီးတွေကိုညှိမ့်တက်လူတဲ့ဆန္ဒတွေကပြင်းပြတဲ့အတွက်ကြောင့်မလို့မကြာခဏဆိုသလိုဇနီးပြည့်သူတော်မြင့်ထာမှာအခွင့်ရတိုင်းခွင့်တောင်းပြီးတော့နေခဲ့ပါတယ်ကြာရှည်လာတဲ့အခါမှာတော်မြင်လည်းပဲဘယ်လိုမှတားလို့စီးလို့မရတဲ့အတွက်ကြောင့်မလို့ကိုဘုဒ္ဓရေရှင်းရှားလို့တဲ့တရားကို ရှာပါတော်လို့ဆိုပြီးတော့ခွင့်ပေးလိုက်တဲ့အခါမှာဥပုသေဟာဗမာပြည်တော်နန္ဒတောင်သောသမတော်ဝင်တော်ထွက်ပြီးတော့ပင်မစင်းရဲ့ကြီးစွာကြောက်တုံးကိုခေါင်းအုံပြီးတော့တိုးကြရဲ့ပါဇက်မှာခေါင်းပြမပါယုံတမဲစင့်ကြံကျိုးကိုပွားများအာထုတ်ဖို့တရားသူတရားများတွေကိုရှာပွေခဲ့ပါတယ်အဲ့ဒီလိုတရားသူတရားများကိုရဖို့ရှာပွေတဲ့အခါမှာဥစွာပထမပိန်တော်ဆရာတော်တို့ ရွှေဟင်းသာစွာဆရာတော်တို့ကိုဖူးတွေ့ခဲ့ပြီးတော့မှကျွန်တော်တို့တတိယမြောက်တေချတော်ဆရာတော်ဘုရားထံကိုရောက်ရှိခဲ့ပြီးတော့တေချတော်ဆရာတော်ဘုရားထံမှာအရှင်ဘုရားတပည့်တော်ရဲ့ရင်သွင်းမှာတပည့်တော်ရဲ့သမီးမလန်းညွန့်ကွယ်လွန်တဲ့အချိန်ကနေစတင်ပြီးတော့အပူမီးတွေတောက်တောင်ပြီးတော့အပူတွေကိမ့်ပြီးတော့နေခဲ့ပါတယ်ဘုရားဒါကြောင့်မလို့တပည့်တော်ကိုအပူငိမ့်တဲ့တရားကိုပေးပါလို့တောင်းခံတဲ့အခါမှာတေ winli twali dogo shumade kamatandiyagu baby dog. Tagade winli go shudwen like wa. Shudwen that lego winli lu magwa. Twali go shuto like ba. Shuto de lego twali lu magwa. Sa shi de dia. Winli twali dogo shumade kamatandiyagu baby dog. Hageba. Every winli twali dogo shuma bido nigera ha. Ubudeha, Nishi Lamya, Atu Biro, Lare Kajaro, Tayashuma Biro, Ninaine Kamaro, Abu Miriha, Nyin the Yang Shi Biro, Nigger Bimet, Tayashuma Mashida Kamyama, Mimi Yemma, Gaini the Aburiha, Mnyemu, Tajamolo, Dijadam Siaro Piatama, Abu Nyena Diago, Taman, Duncan, Shimbaya, the Biro Yenema, Abu Miriha, Mnyema, Bufia, Tajamolo, the Biro. Abu Nyene Diago, Biba, Lu, Subido, Taman Dongane, Kajada, Dijadon, Siaro, Piaga, Leve, Dagade, Moyan, Lu, Lady Doyama, Dumiae, Siaro, Lady Siaro, Piajishide, Wenama, Nene, Unyanat Zalu, Korewe, Emen Lu, Diago, Tuabido, Donghani, Lu, Daidone, Dajamulu, Ubude. Mimi ye siya ye bhe de tijadong siya ro bhya gu. Le se bhya uteng mo bhi ro. Shikho gro bhi de khama mo yang miu gu kai seke bhaare. Mo yang miu gu yang shi bhi ro la re kha cha ro. Mo yang miu le di do ya ma. Siya ro unyana zza gu. Wen yao pu miu bhi ro. Ashen bhya da bhi ro gu tijadong siya ro bhya ga ni bhi ro ma. Ashen bhya dang gu. Silo lai bhaare bhya da bhi ro yin we ma. The video yet the Mimalanyo Kwelo Nisa Yaude Chingani Sa Vido Abu Miri Down Long Vido Abu Game Vido Negeva Abu Nyene Diago the Vido Ah Pidanava Lu Shout Hare Kajaro Chizushan Lady Siaro Yajiga Leve Yogi Miyagu Jano Pochagede Winli Twelve Dugu Shumade Anabana Kamanangu Baby Dot Hageva Siaro Ah Mashao Jayere Dweja Mulu Di Anabana Kamanangu Be Nishi Lamya, Shuma Bwamya, Atu Biro, Niyaga Nibiro, Siaro Piyagu, Taka Shobya, Shimbaya, Tabido Yenema, Abu Di Manyengde Babu Biya, Dajamulu, Tabido Gu, Abu Nyene Diyagu, Biba Lu, Subiro, Taungkane Kajaro, Chidushan Leri Siaro Piyajiga, Taka De, Tamadi Dadana Gu, Tudau Yene, Pinya Dadana Sura, Yowli Melu, Mene Ban Yowde Di, Aunga Gu Ji Melu, Owada, the God, you be the Kajadoma. Pali Manovene, a net the denebe, the Gadaye. May who will it really go Shuma Biro, neither Kama. Shuma are counting a mia. Namade Kili that we leme name a qua. Namane Puzu Doga, Yabara, we see, leve name a qua. Kuchana Moody, who leve yame qua. Sechana Moody, who leve yame qua. Mediago leve yanine, ဖူညာကိုလည်းပဲရနိုင်တယ်နိဗ္ဗာန်ကိုလည်းပဲမျက်မှောက်ပြုနိုင်တယ်လို့တကြောင်းဒီတော့ခရီးဒီကဤတတိပဋ္ဌာန်တရားပဲကွာလို့ဆိုပြီးတော့ပါဠိအနေနဲ့ထုတ်နှုတ်ပြီးတော့လည်းပဲဤကိုရနောအယံဘိက္ခွေမကောတတ္တနာဝိတုဒ္ဓိယဒုက္ခပရိဒေဝနာတမာဒိက္ကမာယအထင်ကမာယနိဗ္ဗာန်တ္တသစ္စိကရိယာယယေတိတံစတ္တာရောတတိပဋ္ဌာနာဆိုတဲ့မဟာတတိပဋ္ဌာနာသုံးပါ ဘုရားရှင်ကိုရောမြတ်ဟောတော်မူခဲ့တဲ့ဒေသနာကိုထုတ်နှုတ်ပြခဲ့ပြီးတော့မင်းတို့လည်းပဲကွာမင်းတို့ရဲ့ဆွေတွေမျိုးတွေမိမိတို့ရဲ့နေအိမ်နေကြေးရွာတွေနဲ့ခွဲခွာပြီးတော့လာခဲ့ကြတာမင်းတို့ပြောကြခဲ့အရသတ်သုံးနှစ်တိုင်အောင်လို့တိုင်ခဲ့ပြီဖြစ်ပါတယ်ဒါကြောင့်မို့လို့မဟုတ်တယ်မိမိတို့ရဲ့နေရက်တွေကိုပြန်ကြည့်အောင်လို့တိုက်တွန်းတဲ့အတွေ့အကြုံမို့လို့ ဆရာတော်အားမလွန်ဆန်းရဲတဲ့အတွက်ကြောင့်မလို့ဥပုသေနဲ့တပည့်ဖြစ်သူမောင်ညိုတို့ဟာဆရာတော်ကိုရှစ်ကိုဖူးမြော်ပြီးတော့မုံရံမြို့ကနေပြီးတော့ပျော်ဝဲရာကိုအပြန်ခရီးကိုစတင်ခဲ့ပါတယ်အဲဒီတော့အပြန်ခရီးကိုစတင်တဲ့အခါကျတော့မုံရံမြို့ဆိုတာမြန်မာနိုင်ငံရဲ့အပူပိုင်းဒေသဖြစ်တဲ့အတွက်ကြောင့်မလို့နေပူပူမှာခရီးပြင်းနှင်ပြီးတော့လာရတဲ့အခါကျတော့ ဖြစ်တဲ့တန်တွေအတွက်ပြီးတော့ပြင်မနဲ့တန်တွေကိုခန်းစားရတဲ့အခါမှာတမာရမ်းမှာအပန်းပြေခိုနာဖို့အတွက်အနာယူရင်းနဲ့